아시아키센피네당고리네재판고6회자떠역니래아메리칸담라조바렌하တနင်္ဂနွေနေ့မှာဂျပန်နိုင်ငံကိုရောက်သွားပါပြီ။တိုကျိုမြို့လယ်မှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေကဒီခီးစင်အာရှပစိဖိတ်ဒေသငြိမ်းချမ်းရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ပြောပြီးကန့်ကွက်နေကြပါတယ်။ဂျပန်နဲ့အမေရိကန်တို့ရဲ့လုပ်ရက်တွေကအလွန်အန္တရာယ်များနေတာဖြစ်ပြီးသူတို့ဟာတရုတ်ကိုရန်လိုတဲ့စစ်ဆင်းဖို့ကြိုးစားနေတယ်လို့ဆန္ဒပြပွဲကိုဥဆောင်တဲ့တာကာယာမကဝေဖန်လိုက်ပါတယ်။သမ္မတဘိုင်ဒန်ဂျပန်ကိုလာရောက်တဲ့ခီးစင်နဲ့ Quad လို့ခေါ်တဲ့အမေရိကန်ဂျပန်အိန္ဒိယအော်စတြေးလျလေးနိုင်ငံခေါင်းဆောင်တွေအစည်းအဝေးကျင်းပမှုဟာဂျပန်ရဲ့အိန္ဒိယချင်းတရုတ်နဲ့တင်းမာမှုတွေဖြစ်လာနိုင်စေတယ်လို့လည်းပြောပါတယ်။တမရဘိုင်ဒန်ဟာအင်ကာနေမှာကော့အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒေသရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတွန်းလှန်ဖို့အဓိကရည်ရွယ်ထားတာပါ။ဒါပြင်ကုန်စည်စီးဆင်းမှုချောမွေလွယ်ကူစေရေးတန်ရှင်းဆွရင်အခြေခံအဆောက်အုံနဲ့ Digital ကုန်သွယ်ရေးပါဝင်ကဏ္ဍဆောင်မှာဘုံဆန်သတ်မှတ်ချက်တွေချပြီးဒေသရင်းနိုင်ငံတွေကြားပုံမှုနီးကပ်စွာပူးပေါင်းဆောင်ရွက်နိုင်မှုအတွက်Indo-Pacific Data Range ကျွေးဝါးရေးဆိုင်ရာစီးပွားရေးမူပေါင်း IPEF အစီအစဉ်ကိုစတင်နိုင်မှုလည်းသမရကမျှော်လင့်ထားတာပါ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားကုန်သွယ်မှုဆိုင်ရာသဘောတူညီချက်ကနေသမရဟောင်း Donald Trump လက်ထက်ကနှုတ်ထွက်ခဲ့ခြင်းကစပြီး Indo-Pacific Data မှာ American ရဲ့စီးပွားရေးမန်တိုင်မရှိတော့ပဲအစားဝင်လာတဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုပြီးကျယ်ပြန့်လာတာလည်းဖြစ်ပါတယ်